to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဆင်။ Washington နဲ့ Radio America တန်ကနေ2020မေလ9ရက်စက်တပရီနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းကီလိုမီတာ2440နဲ့58လိုင်းလမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုတွေချမှတ်ထားတဲ့ကန့်သတ်မှုတွေကိုရှော့ချပေးရမှာအသေးချာဂိမဆိုင်ဘူးဆိုရင်ဒီလိုဖြေလျှော့ပေးတဲ့နိုင်ငံတွေအနေနဲ့နောက်တစ်ခါထပ်ပြီးအတင်းကျပ်ချထားရေးကိုပြန်ပြီးလုပ်ရနိုင်ရည်ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတက်ထရော့စ်ဂေဘရီယယ်စ်ကပေါ်တဖူးနေမှာသတိပေးလိုက်ပါတယ်။ခီးသောကန့်သတ်မှုနဲ့တခြားကန့်သတ်မှုတွေဖြေလျှော့ပေးတာတွေကိုမလုပ်ခင်မိမိနိုင်ငံထဲမှာနေရာဒေသတွေကိုစောင့်ကြည့်တဲ့အစီအစဉ်တွေနိုင်ငံကျန်းမာရေးစနစ်တွေအဆင့်အင့်ဖြစ်မဖြစ်ဆိုတာအပါအဝင်ဒီယောဂါပို့မပြတ်နှံ့အောင်ထိန်းချုပ်နိုင်မဲ့လှုပ်ဆောင်မှုတွေနဲ့အဆင့်လိုက်ရှော့ချတာမျိုးတွေလုပ်ရမယ်လို့လည်းတပည့်ချုပ်အကြီးကဲကပြောပါတယ်။အိန္ဒိယနိုင်ငံမှာဒီယောဂါဆန်ရကန့်သတ်မှုတွေကိုရှော့ချလိုက်တဲ့ဒီသတင်းပတ်ထဲမှာပဲယောဂါအကုသက်ဆန်ရသူနဲ့တည်ဆွမ်းရသူအခြေအတွက်တဟုန်တိုးတိုးသွားခဲ့တာပါ။အမေရိကန်နိုင်ငံက John Hopkins တက္ကသိုလ်စစ်တမ်းမှာတော့ဗုဒ္ဓဘုရားနဲ့အထိဆိုရင်ဒီယောဂါအကုသက်ဆန်ရသူပေါင်းက3,000-5,000ကျော်နဲ့တည်ဆွမ်းရသူက2,600ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။တရုတ်ဆိုးရွားကသာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့အကြောင်းကိုအခုတည်းပိုးပြီးပုံမှန်လေးနဲ့ချပြခဲ့မယ်ဆိုရင်အခုလိုကဘာတလောလူပေါင်း300,000ချီတည်ဆွမ်းမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချင်းဝန်ကြီးမိုက်ခ်ပွန်ပီယိုကဗုဒ္ဓဖူးနေမှာပြောပါတယ်။ကမ္ဘာ့တလွားလူပေါင်း300,000ကျော်တည်ဆုံမှာလို့တရုတ်ကအကြဝယ်ပေးနိုင်မှာဖြစ်တယ်လို့ကမ္ဘာ့စီးပွားရေးဆက်ဆိုင်တဲ့အခြေအနေကလည်းကျေကျေနိုင်မှာဖြစ်တယ်နဲ့တရုတ်ကဒါကိုဖုံးကွယ်ခဲ့ပါတယ်။ဝူဟန်မှာစဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးပစ်ဖို့ January 3ရက်နေ့မှာတရုတ်အမျိုးသားကျန်းမာရေးဌာန NHC ကအမိန့်ပေးခဲ့ပါတယ်လို့ပြောသွားတာပါ။ဒါအပြင်တရုတ်ဆိုအဟာဒီယောဂပိုးနဲ့ပတ်သက်ပြီးထောက်ပြောတဲ့သူ့နိုင်ငံသားတွေကိုဖျောက်ပစ်ခဲ့ကြောင်းနဲ့အခုရေပောင်း120ရှိလာပြီဖြစ်တဲ့အချိန်မှာတော့လူအုံမကူးဆင်အောင်တိထားတဲ့အချက်လက်တွေကိုမျှဝေဖို့ငင်းဆန်နေစေပဲလို့လည်းပြောပါတယ်။ဒီအချက်လက်တွေထဲမှာယောဂပိုးနဲ့သက်ဆိုင်တဲ့တိကျခွဲနေရတာတွေ၊ဓာတ်ခွဲကနမူနာတွေနဲ့2019ဒီဇင်ဘာမှာ COVID-19 လူနာအများပြားနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေလည်းပါဝင်ပါတယ်။ဒီယောဂစတင်တာနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေဖြစ်ပေါ်နေချိန်မှာပဲတနည်းအနေနဲ့ကတော့ဒီဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံဝူဟန်ဓာတ်ခွဲခန်းကနေလာတာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကပြောခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုတွေအမေရိကန်အစိုးရကသက်သေမပါဘဲတရုတ်ကိုဖြစ်တန်ဆွဆွဲနေမှုဟာမှားယွင်းတယ်လို့အင်္ဂါနေ့မှာပဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောကြားခဲ့တာပါဒါအပြင်ဒီချိန်ဟာကရောဂါဒဏ်ကိုကမ္ဘာတစ်လွှာဆွဆွဝါးဝါရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကရောတရုတ်နိုင်ငံကပါဒီလိုဝေဖန်ပြစ်တင်မှုတွေလုပ်ဖို့မတင်တော်ဘူးလို့လည်းပြောပါတယ်။ရုရှားနိုင်ငံမှာယဉ်ကျေးမှုဝန်ကြီးအော်ဂါယူဗီမိုဗာမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေကြောင်းစမ်းသပ်တွေ့ရှိရတာကြောင့်အခုဆိုရုရှားဆိုတာကက်ဘိနက်အဖွဲ့ဝင်၃ဦးမှဒီရောဂါအကူးစက်ခံရတယ်လို့ရုရှားရဲ့ဗိုလ်တဖူးနယ်ထုတ်တက်စ်သတင်းမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်မီခဲလ်မီရှူစတင်ကလည်းသူ့မှာဒီရောဂါအကူးစက်ခံရကြောင်းတွေ့ရတဲ့အတွက်ရုကလည်းခက်တာဆင်းတင်တယ်လို့သမ္မတဗလာဒီမီယာပူတင်ကိုအကြောင်းကြားရကြောင်းနဲ့သူ့နေရာမှာဒုတိယဝန်ကြီးချုပ်တဦးဖြစ်တဲ့အန်ဒရီဗလောဆော့ကယာယီတာဝန်ယူနေတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆောက်လုပ်ရေးဝန်ကြီးမှလည်းဒီရောဂါအကူးဆက်ခံရတာဖြစ်ပြီးသူ့ကိုတော့ဆေးရုံတင်ထားရတယ်လို့သတင်းတွေမှာဖော်ပြပါတယ်။အီရန်ကိုလက်နက်ရောင်းချမှုနဲ့ပတ်သက်ပြီးဒီနှစ်ကုန်ပိုင်းလောက်မှာတက်တန်းကုန်ဆုံးတော့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ကန့်သတ်မှုကိုအမေရိကန်ဘက်ကဆက်ပြီးတိုးအောင်လုပ်ဖို့ကြိုးစားမယ်ဆိုရင်ပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်မယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကခြိမ်းခြောက်လိုက်ပါတယ်။အီရန်ကသူ့ရဲ့နျူကလ িয়ার နဲ့ထုတ်မဲ့အစီအစဉ်ကိုရပ်ဆိုင်းမယ်ဆိုရင်နိုင်ငံတကာကချမှတ်ထားတဲ့တားဆီးပိတ်ပင်မှုတွေအပြင်အောက်တိုဘာမှာတက်တန်းကုန်ဆုံးတဲ့ကုလသမဂ္ဂရဲ့တနင်္ဂနွေနေ့နဲ့ရောင်းချမှုပိတ်ပင်မှုတွေကိုဖြေလျှော့ပေးဖို့2015မှာအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံကြားသဘောတူညီချက်ရထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ခ်ပွန်ပီယိုကအီရန်ကိုလက်နက်ဝယ်ယူခွင့်တားမြစ်ချက်ဆက်ပြီးထားရှိအောင်ညီမျိုးစုံနဲ့စူးစမ်းမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီတားမြစ်ချက်တန်းမကုန်ရင်ဆက်ပြီးထားဖို့လှုံ့ဆော်မယ်လို့ညွှန်လင့်ကြောင်းလဲဧပြီ29ရက်နေ့ကပြောခဲ့တာပါ
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရင်းပထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီမနက်ကအရင်ကအိမ်တော်စုတွေဘာသာရေးဖွဲ့စည်းတွေနဲ့ပြည်တွင်းကလူမျိုးရေးဖွဲ့စည်းတွေအတွက်အိမ်သုံးမျိုးစာဖြတ်စစ်တာအသုံးစွဲမှု85ယူနစ်အထိမီတာကြီးကိုမေလ10ရက်နေ့ကနေမေလ15ရက်နေ့အထိထပ်မံကင်းလွတ်ခွင့်ပေးသွားမယ်လို့ဖြတ်စစ်တဲ့စွမ်းအင်ဝန်ကြီးဌာနကမေလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်COVID-19 ရောဂါကာကွယ်တပ်စီမြို့သားစစ်ဘုကောင်ပဏီကအေပိလ30ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတက်တန်းတိုးတဲ့ဤသူမိသားကကင်းလွတ်ခွင့်ပြုထားတာတွေကိုလည်းအခုလိုထပ်ပြီးတက်တန်းတိုးပေးတာလို့ဆိုပါတယ်လက်စစ်တာအသုံးစားမှု85ယူနစ်အထိငွေကြေးကောက်ခံမှုကင်းလွတ်ခွင့်ပေးထားတဲ့အထက်တန်ရုံတွေကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေအကျုံးဝင်ဘူးလို့ဆိုပါတယ်ကလခွေရတဲ့တွေအနေနဲ့လည်းမိမိတို့တုံးဆွဲထားတဲ့အိမ်သုံးမျိုးစားလျှက်စစ်တာယူနစ်တွေကတယူနစ်ကနေ85ယူနစ်အထိအခမဲ့တုံးဆွဲခွင့်ရရှိမှာဖြစ်ပြီး86ယူနစ်နဲ့အထက်တုံးဆွဲမှုတွေအတွက်ကတော့အစင်းလိုက်တတ်မှတ်ချက်လုံးထားတဲ့အတိုင်းပြဆောင်ရမှာလည်းဖြစ်ပါတယ်အထူးကိစ္စရအနေနဲ့ကလခွေပြုထားတဲ့ပြည်တွင်းလူမှုရေးအဖွဲ့အစည်းတွေရဲ့တုံးဆွဲမှုတွေကလည်းလို့ကျန်တုံးဆွဲသူတွေအားလုံးအရင်တတ်မှတ်နှုန်းတွေအတိုင်းပြဆောင်ရမှာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်ဟောင်ကောင်ခြေဆိုင်သတင်းဖွဲ့စည်းတွေကဖြစ်စဉ်ပေးရလေးရှိတဲ့လူခွေရေးဆိုင်ရာစာတင်စင်းစုတွေကိုဗီလာ6ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာ Frontier မြန်မာသတင်းဌာနကအက်ဒီတာချုပ် Thomas Skee နဲ့တပ်ပုံဆရာခွန်မြတ်တို့လူခွေရေးဆိုင်ရာစာတင်စင်းအထူးစုတွေချိန်ပြခံရပါတယ်။အာရှကသတင်းစာဆရာတွေကိုနှစ်စဉ်ချိန်ပြပေးရတဲ့အဲ့ဒီလူခွေရေးဆိုင်ရာစာတင်စင်းစုတွေကိုလူခွေရေးနဲ့လွတ်လပ်ခွင့်တွေတိုးမြှင့်ဖို့ယူရခြင်းနဲ့ Hong Kong Amnesty International ဟောင်ကောင်နိုင်ငံကသတင်းတောင်ပြကလပ်နဲ့ဟောင်ကောင်သတင်းတောင်ပြအဖွဲ့တို့ကပူးပေါင်းပေးအပ်တာဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနကအက်ဒီတာချုပ် Thomas King ကသူရေးသားတဲ့ Born Illegal Detained Rohingya Children are Victims Not Criminals အထောက်အထားမဲ့မွေးဖွားသူ Rohingya ကလေးငယ်တွေဟာရာဇဝတ်သားတွေမဟုတ်ဘူးအပြစ်မဲ့သူတွေသာဖြစ်တယ်ဆိုတဲ့သတင်းကောင်းကြီးအတွက်အထူးစုကိုရခဲ့တာဖြစ်ပါတယ်။တပ်ပုံစီရခွန်မြတ်ကတော့ Jake Crisis ကြောက်စိမ့်အကြက်တဲဆိုတဲ့သတင်းမှတ်တမ်းတပ်ပုံနဲ့အထူးစုကိုရခဲ့တာပါ။ Editor Jake Thomas King ဟာ Frontier မြန်မာသတင်းဌာနမှာသတင်းထောက်တဲ့ Editor အဖြစ်2006ခုနှစ်ကတည်းကစတင်လုပ်ကိုင်ခဲ့တာဖြစ်ပြီးအဲ့ဒီမတိုင်ခင်မြန်မာ Times သတင်းစာရဲ့အင်္ဂလိပ်ကန်တာ Editor အဖြစ်6နှစ်ကြာလုပ်ခဲ့သူတူလည်းဖြစ်ပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုအရှိန်ရော့ကျသွားအောင်အသွားအလာတွေတိတိကျကျသွားမြင့်ထားရမှာတောင်ဝင်ပြူယူနေရတဲ့ရဲတပ်ဖွဲ့ဝင်တွေအကြားရောဂါပိုးကူးစက်မှုတွေများပြားလာနေပါတယ်။ကန့်သက်ချက်တွေချမှတ်ခဲ့ခြင်းကစားလို့လူ 1.3 မီလီယံအိန္ဒိယမှာနေစေရေးစီကန်တိကျဖို့ရဲဝန်တန်းအင်အား3000လောက်သုံးခဲ့တာပါ။ဆော်ပိုင်းမှာလည်းအပြစ်ထုတ်ဖို့ကြိုးစားတဲ့နိုင်ငံသားအလုပ်သမားတွေကိုရဲတွေကဒုတ်တွေနဲ့လိုက်ရိုက်တဲ့ပုံတွေကိုသတင်းတွေမှာဖော်ပြခဲ့တာတွေ့ကြရပါတယ်။ရဲတပ်ဖွဲ့ဝင်တွေအတွင်းယောဂကုသမှုအရင်ပတ်ကတည်းကစပိုများလာကြောင်းတပ်ဖွဲ့ဝင်450ကျော်ယောဂကုသခံရကြောင်းနဲ့ COVID-19 ကြောင့်သေဆုံးသူရဲတပ်ဖွဲ့ဝင်4ဦးရှိနေပြီလို့လည်းအိန္ဒိယအနောက်ပိုင်းမဟာရာရှတာပြည်နယ်ကအကြီးတန်းအရာရှိတူကပြောပါတယ်။မဟာရာရှတာပြည်နယ်ရဲတပ်ဖွဲ့ဝင်တွေအတွင်းအခုလိုယောဂကုသမှုတွေတိုးလာတာနဲ့ပတ်သက်လို့ထိချုပ်ရေးရဲကင်းရုံတွေကိုကျမ်းမာရေးနဲ့ကိုင်ညီအောင်တရားလွှတ်ဆောင်ပေးထားတယ်လို့ပြည်ထောင်ဝင်ကြီးအန်ဒရဒက်ရှ်မူခကပြောပါတယ်။ယောဂကုသမှုကိုစိုးရိမ်လာကြတဲ့အတွက်ပြည်နယ်6ခုလောက်မှာဒါဇင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေနာမကျန်းခွင့်တွေတင်ထားကြတယ်လို့အဲ့ဒီပြည်နယ်တွေကရဲတပ်ဖွဲ့အကြီးအကဲတွေကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေအတွင်းအခုလိုကြုံနေရတဲ့အခြေအနေကိုသိရှိသလိုတတိပြုစောင့်ကြည့်နေကြောင်းလည်းပြည်ထောင်ဝင်ကြီးဌာနအရာရှိတကူကပြောပါတယ်ခင်ဗျာ။ဂျာမနီနိုင်ငံရဲ့ဘွန်ဒစ်လီဂါဘောလုံးပွဲစဉ်တွေဒီလနောက်ပိုင်းမှာပြန်လည်စတင်နိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂျီလိုမာကယ်ကဗိုလ်တုံးလေးကကြေညာလိုက်ပါတယ်။ဗိုလ်တုံးလေးမှာပဲပြည်နယ်16ပြည်နယ်ကအုပ်ချုပ်ရေးမှုတွေနဲ့အစည်းအဝေးကျင်းပပြီးတဲ့နောက်မှာ COVID-19 ကြောင့်နှစ်လကြာရပ်ဆိုင်းထားတဲ့ဂျာမန်ဘောလုံးပွဲစဉ်တွေပြန်လည်ကစားနိုင်တော့မှဖြစ်ကြောင်းဂျာမနီဝန်ကြီးချုပ်မာကယ်ကပြောတာပါ။ဂျာမနီနိုင်ငံရဲ့ကူးစက်မှုနှုန်းရောကျလာတဲ့အမျှကတ်သက်ချက်တွေလျှော့ပုံပေးဖို့ဖိအားပေးတောင်းဆိုမှုတွေလည်းများလာနေပါတယ်။ဘောလုံးပွဲတွေပြန်ကစားနိုင်မှာဖြစ်ပေမဲ့ပြည်သက်မပါတဲ့ပွဲတွေကျင်းပရမှာဖြစ်သလိုဘောလုံးသင်းတွေကိုလည်းမကစားခင်တီးခြားခွဲထားဖို့ဆိုတော့ကျန်းမာရေးစည်းကမ်းချက်တွေကိုတိတိကျကျလိုက်နိုင်ရမယ်လို့လည်းသူကပြောပါတယ်။ဂျာမနီနိုင်ငံဒီတူစပိန်နိုင်ငံမှာတော့ဘောလုံးသမားတွေကွင်းထဲစင်ပြီးပြန်လေ့ကျင့်နေကြပြီဖြစ်ပါတယ်။ဘာစီလိုနာ၊ရီယယ်မက်ဒရီး၊အက်လီကိုမက်ဒရီးနဲ့တခြားကလပ်တွေနေကဘောလုံးသမားတွေဒီတစ်ပတ်လေ့ကျင့်ကွင်းထဲပြန်ရောက်လို့လာပါတယ်။ဘာစီလိုနာကမက်ဆီ၊ပီကေနဲ့ဆွာရက်စ်တို့လေ့ကျင့်ကွင်းထဲနှာခေါင်းစည်းမပါဘဲရောက်လာကြတယ်လို့ဂရစ်မန်၊ဗီဒါနဲ့ရာကီတီတို့နှာခေါင်းစည်းတက်ပြီးရောက်လာတာပါ။က Gareth Bale နဲ့ Lucas Modric တို့အပါအဝင် Real Madrid ကစားသမားအများစုကတော့နှာခေါင်းဆီးတွေတက်ပြီးရောက်လာကြပါတယ်။လေကျင်းကွင်းမှာရှိတဲ့ကစားသမားတွေအပြင်ဒီပြအဖွဲ့နဲ့တခြားအမှုတန်းတွေအားလုံး Virus Push ရှိစတန်ဒတ်စစ်ဆေးရမှာဖြစ်ပါတယ်။ Spain ဘောလုံးအဖွဲ့ချုပ်ကတော့ကစားသမားအားလုံးလေကျင်းကွင်းစင်ပြီးတဲ့နောက်နေ့တိုင်း Virus Push ရှိစတန်ဒတ်စစ်ဆေးဖို့လိုလားနေပါတယ်။ Spain La Liga ပွဲစဉ်တွေကတော့ဇွန်လရဲပြိတက်မပါပဲပြန်စမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။ကျသပရင်းနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါကာဝယ်ဖို့မြန်မာတရုတ်နယ်စပ်ကုန်စည်ပို့ဆောင်ရေးမှာတရုတ်ဘက်ကစည်းကမ်းချက်တွေမူဝါဒတွေအမျိုးမျိုးပြောင်းလဲနေပါတယ်မကြာခဏပြောင်းလဲပြီးဖြစ်နေသောကုန်စည်ပို့ဆောင်ရေးမှာမြန်မာဘက်ကအခက်အခဲဖြစ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထက်ပါယူနန်အစိုးရဘက်ကမြန်မာနယ်စပ်ကုန်သွယ်ရေးမှာမူဝါဒအမျိုးမျိုးပြောင်းလဲခြင်းသုံးနေရကြောင်းမြန်မာကုန်သည်တွေကုန်စည်ပို့ဆောင်ရေးမှာမကြာခဏဆိုသလိုထိခိုက်ညံ့နေရလို့နယ်စပ်ကုန်သွယ်ရေးမှာပါဝင်ပတ်သက်နေသူတွေကပြောပါတယ်အခုဆိုရင်ကချင်ပြည်နယ်ကံပိုင်ကြီးနယ်စပ်ကနေယူနန်ပြည်နယ်ထဲကိုသွားမဲ့ကုန်ကားတွေအတွက်တင်းကျပ်တဲ့စည်းကမ်းတွေကိုထိန်းချုပ်မျိုးနိုင်ငံတကာကုန်သည်များအသင်းကထုတ်ပြန်လိုက်ပါတယ်။ဒါကတိအစိုးရကသူ့နိုင်ငံတွင်း COVID-19 ကူးစက်တာကိုကာဝယ်ဖို့အဓိကလှုံ့ဆော်ချက်တစ်ခုဖြစ်ပါတယ်။ပြည်တွင်းကတိအစိုးရရဲ့ခြံနေမှာကုန်တွေတင်ပြီးတိအစိုးရနိုင်ငံတွေအရောက်ပို့ဆောင်ပေးရမယ်ခရီးစဉ်အစစအမှန်မှာရင်းသစည်းလုံးကိုပို့တတ်တာရင်ပေါင်းတွေအဝင်ထွက်ကိုမှတ်တမ်းတင်တာကိုအပူချိန်နာရီလောက်ရပြီးနှာခေါင်းစည်းကိုလည်းတစ်ချိန်လုံးတက်ဆင်ထားရမယ်လို့ထုတ်ပြန်ထားပါတယ်။တယောက်စီတီးတန့်စားဖို့အိပ်ဖို့အထိအသေးစိတ်အချက်အလက်တွေလည်းပါဝင်ပါတယ်။ရင်မောင်းတဲ့ကုန်ကားတွေကိုမှတ်တမ်းတင်ရပြီးနေဆက်ဖြတ်ကျော်လက်မှတ်နဲ့ရင်မောင်းတဲ့ယောက်ပဲတရုတ်ပြည်ရဲ့ကိုဝင်ခွင့်ရမှာဖြစ်ပါတယ်။အဲ့ဒီရင်ကိုလည်းခြေရာခန်းနဲ့စနစ် GPS တက်ဆင်ပေးမှဖြစ်သလိုမြမပြည်တွင်းရောက်တဲ့အထိအဲ့ဒီ GPS ကိုတက်ဆင်ထားရမယ်လို့တရုတ်ဘက်ကဖိအားပေးထားပြီးGPS ပျောက်ဆုံးပျက်စီးရင်တရုတ်ပြည်ကုန်သွယ်ရေးဆောင်ကိုဝင်ဝင်ပိတ်ခံရမှာဖြစ်ပါတယ်။အခုနောက်ပိုင်းတရုတ်ကုန်သည်တွေဘက်ကပြည်တွင်းကုန်ကားတွေကိုရွေးချယ်ကုန်တင်ဖို့အထိစူးစမ်းလာရတဲ့အတွက်မြန်မာကုန်ကားတွေရာနေချီပြီးနင်းလာဖို့ရှိနေပါတယ်။
ဒီလိုမျိုးပါဒီကတော့လည်းရှင်တွေတယောက်မှမကြိုက်ခဲ့တဲ့သူတို့ကလည်းသူတို့ပဲရှိသွားတယ်ပါသူတို့ကလည်းသူတို့အိုက်ကားနဲ့ပတ်တိချလိုက်တယ်အိုက်ကားနဲ့ပတ်တိတွေပဲစိုက်တယ်ကျွန်တော်တို့ခြံထဲမှာသွားပြင်ရင်သူတို့ဒီလိုပဲလည်းဒီမှာအဲဒီဥပ္ပဒေရလည်းထုတ်ပြလိုက်တဲ့ကားနဲ့ပတ်တိမဟုတ်ဘူးကျွန်တော်တို့ခြံထဲကနေဒီမှာပြန်လှည့်လေပြန်လာတဲ့အားတွေလည်းရှိကြတာဟုတ်ဒီဥပ္ပဒေပေးတာလည်းရှိ
ကံပိုက်တီရှင်မောင်းများအသင်းကကိုချွန်းနိုင်ပြောသွားတာပါဒီလိုအလားတူကိစ္စတွေကိုပြည်내အစိုးရကိုတင်ပြထားကြောင်းသူကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးဆောင်မှာလဲယူနာအစိုးရကစီကံချက်တချို့ကိုတင်းကျပ်လိုက်လို့ကုန်စည်စည်းစမှုကျဆင်းသွားကြောင်းမူဆယ်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။ဒုနိုင်ငံလည်းကူးလာမှာဖြစ်လို့ဆိုပြီးတော့အမျိုးမျိုးတင်းကျပ်တယ်။လက်ဆက်မျိုးချောက်မှာလည်းလူလူလေးချပြီးလူအမှုလို့တော့လုပ်တယ်။ဒါကုန်ကားတွေလည်းဘိုင်းမှာအဖားထုတ်စနစ်နဲ့မောင်းခိုင်းတယ်။ဒုလုံးပေါ်ကြီးလို့တော့တင်းကျပ်တယ်။ဒါကတော့သူတို့ကတော့အင်အားကြီးနိုင်ငံဆိုပြီးတော့သူတို့လုံးကျင်တာလုပ်တဲ့ပုံစံဖြစ်နေတာဒီက။အဲ့ဒီကအနိုင်နဲ့လာတယ်လို့ရှိတာပေါ့။
တရုတ်ယူနန်ဘက်မှာ COVID-19 ရောဂါကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အချိန်မှာမြန်မာဘက်ကရောဂါပိုးရှိသူတွေဝင်ရောက်လာမှာတရုတ်ဆိုရဘက်ကစိုးရိမ်ပုံရကြောင်းကချင်ဒေသခံတချို့ကပြောပါတယ်။အခုယူနန်ဆိုရကမြန်မာတရုတ်နယ်စပ်ကိုနှစ်လပိတ်ပြီးနယ်စပ်ဖြတ်ကျော်သူဘယ်သူမှမစိုးရေးယူမယ်လို့ဒီအပိုင်းတွင်ကကြေညာပြီးနယ်စပ်ကိတ်အများစုကိုပိတ်ထားပါတယ်။မြန်မာဘက်ကနယ်စပ်ကုန်သွယ်ရေးမှာတရုတ်ကိုအဓိကအားထားနေရဆဲပါမြန်မာစီးပွားကုသဝင်ကြီးဌာနအချက်အလက်အရဆိုရင်2018-2019ဘဏ္ဍာနှစ်မှာမူးစဲနယ်စပ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်း9000လောက်ရှိပါတယ်။ယူနန်ဆိုရကကိုဗစ် -19 ရောဂါမဖြစ်ခင်ကလည်းနယ်စပ်ကုန်သွယ်ရေးကိုလိုသလိုထိန်းချုပ်ချဲ့လည်နေကြောင်းလည်းကုန်သွယ်ရေးကပြောပါတယ်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်ဖွင့်နေပါတယ်။တောင်တူတဲ့သမားတွေကိုဗစ်ရောဂါကြောင့်အထောက်ပံ့ရဖို့ခက်ခဲနေတဲ့အခြေအနေကိုကျွန်မဆွေမြတ်မွန်ကဆက်ပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာအခုလိုမျိုးမိုးရာသီနှီးလာချိန်မှာမိုးစဘာအပါအဝင်ကောက်ပဲတိနံတွေကိုစိုက်ပျိုးကြရတဲ့လယ်သမားတွေကိုငွေချင်းနိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ရှေးလက်ဒေတာတွေကလယ်သမားတွေအတွက်အသေးစားငွေချင်းပေးနေတဲ့ Proximity Finance လုပ်ငန်းကပြောပါရယ်။ဘာကြောင့်အခက်အခဲဖြစ်ရတာပါလဲ။လယ်သမားတွေအနေနဲ့စိုက်ပျိုးချိန်အချိန်မီချင်းငွေမရရင်ဘလောက်အတိုင်းအတာအထိဒုက္ခရောက်နိုင်တယ်လဲဆိုတာကို Proximity Finance ရဲ့ ချင်းွေလုံငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်နဲ့မေးမြန်းထားပါတယ်။သူတို့ကြုံနေတဲ့အခက်အခဲကိုအရင်ဆုံးစမေးထားပါတယ်
။လက်ရှိမှာတော့လက်သမားတွေကိုဟိုငွေသွားချီးပေးဖို့ကတော်တော်အခက်အခဲဖြစ်တယ်။အခုချိန်မှာနှစ်ပိုင်းရှိရပါတော့။တစ်ပိုင်းကကျွန်တော်တို့ဒီ April လတစ်လလုံးနားလိုက်ရတဲ့အတွက်ကို April လမှာနားလိုက်တဲ့တောင်သူတွေအတွက်ကျွန်တော်တို့တွေကချင်းွေပြန်ထုတ်ချီးပေးရလို့ပါတယ်။နောက်တစ်ပိုင်းကကျတော့ဒီမိုးစပါးကိုအဓိကစိုက်ပျိုးတဲ့ EAVD တစ်လျှောက်လုံးကိုကျွန်တော်တို့ကဒီချင်းွေထုတ်ချီးပေးတဲ့အစီအစဉ်ဒီစလုပ်ရတယ်။နှစ်ပတ်အတွင်းမှာမလုံးနိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့စိုက်ပျိုးချိန်ကကျော်သွားအခုလောလောဆယ်ကိုဗစ်ကြောင့်မလို့အခက်အခဲတွေကဟိုအမျိုးမျိုးရှိရပါတော့နံပါတ်1အချက်ကကြတော့အစိုးရဌာနဆိုင်ရာတွေကရောထုတ်ထားတဲ့ directive တွေတော်တော်များများကတချို့အပိုင်းလေးတွေမှာမရှင်းမရှင်းဖြစ်တဲ့အချိန်မှာဒီရဲရွာတွေဘက်ကပဲဖြစ်စေမြို့နယ်တွေဘက်ကပဲဖြစ်စေဟိုလိုတလိုယူဆွဲပြီးတော့ဟိုအသုံးပြုကြတဲ့အတွက်ကြောင့်မလို့တခါလေကြလို့ရှိရင်ကျွန်တော်တို့ကြေးရွာတွေမှာလိုအပ်တဲ့အခက်အခဲကိုဖြေကြည့်ဖို့ရာကြေးရွာတွေကိုဝင်ခွင့်မရဘူးဆိုတဲ့အားမျိုးတွေဖြစ်တယ်ပေါ့နော်နောက်တစ်ခုကကြတော့ဒီမြို့နယ်ပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်ရဲရွာပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်တရွာနဲ့တရွာပဲဖြစ်တမျိုးနဲ့ကြားမှာကုန်စည်တွေပို့တဲ့အပိုင်းတွေကိုလည်းဟိုတချို့နေရာတွေမှာဝင်ခွင့်မရတော့နည်းနည်းလေးခက်နာဖြစ်တာပေါ့နော်ဟိုအဲ့လိုမျိုးဟာလေးတွေကတော့တော်တော်ကြုံပေးရတယ်
အဲ့တော့ဒီတောင်သူလယ်သမားတွေကိုဒီချင်းွေသွားပေးဖို့ပေါ့နော်သွားပြီးတော့ငွေချေးပေးဖို့အတွက်ကိုရွာတွေတည်းဝင်မရတာမျိုးကတော်တော်လေးဖြစ်လာရှင
့်ဘေးဌာနရဲ့ဘယ်လိုမျိုးစာမျိုးယူလာခဲ့ပါအဲ့ဒါဆိုလို့ရှိရင်တော့ဝင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတွေအရင်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကြားထဲမှာဒီလိုမျိုးဌာနပိုင်းဆိုင်ရာတွေရဲ့ချိတ်ဆက်မှုနောက်ပြီးတော့ရဲရွာတွေနဲ့ချိတ်ဆက်မှုနောက်ဒီလိုမျိုးအဓိကလုပ်ငန်းတွေဖြစ်တဲ့ဗန်လုပ်ငန်းမျိုးကျွန်တော်တို့လိုအသေးစားချင်းွေလုပ်ငန်းမျိုးတွေကိုတော့ဖြစ် exemption အနေနဲ့ပေါ့နော်ခွင့်ပြုချက်ပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တောင်သူတွေပို့ပြီးတော့ဟိုတွင်းတွင်းကြဲကြဲအထောက်အကူပြုနိုင်မှာပေါ့ဒီတောင်သူတွေအတွက်စိုက်ပျိုးချိန်ရောက်နေတယ်စိုက်ပျိုးရှိအတွက်လည်းဝင်ဝေလိုအပ်နေတယ်ဒါပြေုံမှာပုံမှန်ဆိုလို့ရှိရင်တို့ဒီရဲရွာထဲမှာအခြားသောဒီလိုမျိုးငွေတို့ချိသားလူတွေတရားရင်ပြီးတော့ဟိုချိလို့ရနေပြီမဲ့အခုလိုအချိန်မျိုးမှာကြောင့်ချိလို့မရဘူးဆိုရင်အခက်အခဲဖြစ်နေတော့အဖက်ဖက်ကတို့တွေကြက်တဲတာပေါ့နော်
အဲ့တော့အခုလိုမျိုးဒီတောင်သူတွေကြုံနေတဲ့ဒီချင်းွေလိုအပ်ချက်ကိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဟိုဘလောက်အတိုင်းအတာထိဒုက္ခရောက်သွားနိုင်တယ်လို့ရောခံမှန်းပါလဲရှင
့်အကယ်၍ဒါဒီလိုအခြေအနေမျိုးမှာတောင်သူတွေကိုမချိလိုက်နိုင်ဘူးပေါ့နော်လာမယ့်၃ဆအတွင်းမှာတို့တွေကိုမချိလိုက်နိုင်ဘူးဆိုလို့ရှိရင်တော့တရားဒီလုံးတို့တွေမဆိုင်ပြိုးနိုင်တော့ဖြစ်သွားလိမ့်မယ်တရားဒီလုံးဆိုင်ပြိုးနိုင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တနိုင်ငံလုံးအတွက်ဒီအစားအစာအနေနဲ့အချက်သေးဖြစ်တာမျိုးတွေဖြစ်လာမယ်ဒါပြေုံမှာတို့တွေဝင်ငွေမရှိတဲ့အတွက်လည်းဝင်ငွေအချက်သေးမျိုးတွေဖြစ်လာမယ်ဝင်ငွေအချက်သေးမျိုးတွေဖြစ်လာတဲ့အခါမှာလည်းစားသောက်ကုန်ထုတ်ကုန်တွေဝယ်ယူသုံးစွဲနိုင်ခြင်းမရှိတော့ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံအတွက်လည်းအဖက်ဖက်ကကြည့်မယ်ဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်နောက်တစ်ခုကျွန်တော်ထပ်ပြီးတော့ဖြည့်ပြောချင်တာပါဗောနော်အခုလောလောဆယ်မှာဒီနိုင်ငံအတီးတီးရနေပြီးတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံကိုပြန်ရောက်လာတယ်မြန်မာနိုင်ငံသားတော်တော်များများလည်းရှိတယ်အများအဖြစ်ဆိုလို့ရှိရင်ဒီတောင်သူမိသားစုတွေတော်တော်များများဗောနော်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်သူတို့တွေတစ်ဖက်တစ်လမ်းဝင်ငွေတွေညှော်နေတာမျိုးဖြစ်တယ်တစ်ဖက်တစ်လမ်းဝင်ငွေညှော်နေတဲ့အခါမှာလည်းသူတို့မိသားစုရဲ့စားဝတ်နေရေးအခြေခံလေးတွေနည်းနည်းဖြစ်တာမျိုးလည်းဖြစ်တယ်ဗောနော်အကယ်၍သာအစိုးရပိုင်းဆိုင်ရာအနေနဲ့ပဲဖြစ်စေဒါမှမဟုတ်လို့ရှိရင်ဒီပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ပဲဖြစ်စေရဲရွာထဲမှာမြို့နယ်ထဲမှာအထောက်ပံ့ project တွေလိုမျိုးတည်ထောင်ပေးနိုင်မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟိုလုပ်သားတွေကိုခေါ်ယူတုံ့ဆဲနိုင်ရင်အဖြစ်လဲသူတို့အနေနဲ့အသက်ပတ်ကနေပြီးတော့ဝင်ငွေပြန်ဝင်လာရဆိုလို့ရှိရင်မိသားစုအခြေအနေကိုလည်းနည်းနည်းပြန်ပြီးတော့ဖြည့်ရှင်းနိုင်မယ်ပေါ့နော
် proximity finance ရဲ့ချင်းွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်ဖြစ်ပါတယ် covid ကပ်ရောဂါကြောင့်အသွားအလာတွေကန့်သတ်ထားတဲ့အတွက်စိုက်ပျိုးသီးနှံတွေအယောင်းခံနေချိန်မှာလေယာဉ်ဆိုင်တောင်သူတွေအနေနဲ့နောက်ထပ်ဆိုက်ပျိုးဖို့ထောက်ပံ့မှုတွေအများဆုံးမရနိုင်ရင်ဆိုက်ပျိုးရေးပိုင်းထိခိုက်ပြီးစားနပ်ရိက္ခာဖူလုံရေးပိုင်းအတွက်ပါစိုးရိမ်စရာဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။အစိုးရရဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေထဲမှာတော့ထိခိုက်နေတဲ့လေသမားတွေအတွက်အထောက်အပံ့တွေပေးသွားမယ့်အစီအစဉ်ပါဝင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအကြီးဆုံးဆင်းရဲသားရပ်ကွက်မှာနေထိုင်ကြသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိအစိုးရကအခမဲ့စမ်းသပ်ပေးနေပြီးကူးစက်ခံရသူတွေကိုတီးခြားခွဲထားဖို့ဆောင်ရွက်နေတဲ့အကြောင်း EFP သတင်းဆောင်ပါကိုပြောပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။ကလောင်ထားရပ်ကွက်မှာနေထိုင်ကြတဲ့လူပေါင်းတသိန်းခန့်မှာထိုင်းနိုင်ငံသားတွေအပြင်ရွှေ့ပြောင်းအလုပ်သမားတွေလည်းပါဝင်ပါတယ်။အများစုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစမ်းသပ်ဖို့လက်လမ်းမမီကြပါဘူး။ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမားတူဖြစ်တဲ့ Dwight Up ကအခုလိုပြောပါတယ်
။မိမိကလူငယ်ရက်ကခရီးဆုံးငန်း
စီးရုံမှာသွားစစ်ဖို့ကုန်ကျစရိတ်မတက်နိုင်ပါဘူးတဲ့။အလုပ်မရှိတာတစ်လရှိနေပြီဖြစ်ပြီးဘဲမှလည်းသွားလို့မရနိုင်ငံလည်းပြန်လို့မရဖြစ်နေပါတယ်တဲ့။ ထိုင်းနိုင်ငံသားတွေရောရွှေ့ပြောင်းအလုပ်သမားတွေကိုပါအစိုးရကတိုင်တက်စင်ကိုဗစ်-19စံတပ်စစ်ဆေးပေးနေတာပါ။စင်တာရက်ကွန်မှာနေထိုင်သူတွေကလည်းအစိုးရရဲ့အစီအစဉ်မှာလူလူလာလာပါဝင်ကြပါတယ်။အသက်60ခုနှစ်အရွယ်ဒေသခံဆွန်ပွန်ဖရန်ကလာကအခုလိုပြောပါတယ်။
ရုပ်ဝတ်ဒီနေ့ကဘောကညာစုကဒီလိုစံတပ်ဖို့ငွေချင်းတက်နိုင်ကြတာကြောင့်အစိုးရကအခုလိုလုပ်ပေးတာသိကောင်းပါတယ်လို့ပြောပါတယ်။စင်တာရက်ွက်တွင်တိုင်းတက်စင်ကိုဗစ် 19
ဆစ်ဆီရတာနဲ့ပတ်သက်ပြီးထိုင်း90ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနဒုတိယညွှန်ကြားရေးမှူးချုပ်ပရိချာပရံပရီပြောပြထားကြတော့
ကျမကြီးဆောင်ရှောက်မှုမရကြသူတွေနောက်လူနေမှုဆန်နှုံးကလည်းနှိမ့်ကြတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့နိုင်ခြင်းအများဆုံးရှိနေတယ်လို့ယုံကြည်တဲ့အတွက်အခုလိုစစ်ဆေးရတာလို့ပြောသွားတာပါ။တိုင်ဝမ်တိုင်အတွက်စစ်ဆေးပြီးကိုဗစ်-19ကူးစက်ခံအတည်ပြုလူနာတွေကိုတော့အနည်းကဖုန်ကြီးချောင်းမှပြောင်းရွှေ့ပြီးတီးခြားခွဲထားပါတယ်။ ဝါစပန်ဖုန်ကြီးချောင်းကလက်ထောက်ချောင်းနိုင်ဖုန်ကြီးပြပစ်ဝါရာခကြနုခရံကတော့ယင်ဒီလာကိုတည်ံကမရှိခဲ့ယင်ဒီဆိုင်ကူးစက်ခံလူနာတွေကိုလူလူလာလာလက်ခံပါတယ်တဲ့ဒီလိုစစ်စင်းမဲ့လုပ်ငန်းစဉ်စပြီးတော့ဆွေးနွေးကြတဲ့အခါဖုန်ကြီးချောင်းမှာပြင်ဆင်ထားပြီးဖြစ်ပါတယ်ကူးစက်ခံလူနာတွေကိုထားမဲ့အဆောက်အုံတွေရွေးချယ်တတ်မှတ်ပြီးသူတို့ကိုဘယ်လိုကုသပေးမလဲလူဦးရေဘလောက်လက်ခံန
င်းနီးပါးရှိပြီး55ဦးတေဆုံးခဲ့ရပြီဖြစ်ပါတယ်။မြို့တော်ဘန်ကောက်နဲ့အနီးဝန်းကျင်ဧရိယာတွေမှာကိုဗစ် -19 နေ့စဉ်ဆန်းသတ်မှုတသောင်းနီးပါးနဲ့နိုင်ငံတွင်တခြားဒေသတွေမှာနေ့စဉ်ဆန်းသတ်မှုတသောင်းနီးပါးလုံနိုင်ပုဂ္ဂိုလ်လည်းအာဏာပိုင်တို့ကြိုးစားနေကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကျန်းမာရေးဌာနဟာကမ္ဘာအကောင်းဆုံးတွေကတစ်ခုဖြစ်ပေမဲ့လည်းကိုရိုနာကပ်ရောဂါကူးစက်မှုအရေးအတွက်များလွန်းတဲ့အတွက်မနိုင်မနှင်းဖြစ်ခဲ့ရပါတယ်။နယူးယောက်ကျန်းမာရေးကော်မရှင်နာမင်းကြီးဟောင်းဒေါက်တာတွန်ဖရိုက်ဒန်ကတိုင်းပြည်တွေအနေနဲ့ပြည်သူကျန်းမာရေးစနစ်ကောင်းကောင်းထူထောင်ထားရင်ကိုရိုနာဗိုင်းရပ်စ်ကိုမြန်မြန်ထိန်းချုပ်နိုင်မယ့်အကြောင်း VOA အင်တာဗျူးမှာပြောသွားပါတယ်။ကာရိုပီယာဆန်ကမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်။ဒေါက်တာတောင်းဖရိုက်ဒန်ဟာအမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့အကြီးအကဲဟောင်းလည်းဖြစ်ပြီးအခုလောလောဆယ်တော့နယူးယောက်မြို့အခြေစိုက် Resolve to Save Life ပရဟိတအဖွဲ့ကြီးရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။နယူးယောက်မြို့ကြီးဟာကတ်ယောဂကာလအတွင်းအရင်ကနဲ့မတူတော့ဘူးလို့သူကပြောပါတယ
်။ I'm a New Yorker
ကျွန်တော်ကနယူးယောက်မြို့သားပါ။ယောဂကူးစက်ခံရတဲ့ကျန်းမာရေးလုံသားအရေးအတွက်တွေကြားတိုင်းတိုက်ဆုံသွားရသူအရေးအတွက်ကိုသိရတိုင်းကျွန်တော်ခြေကွဲရပါတယ်။နိုင်စဉ်သတင်းစာတွေမှာကျွန်တော်တို့မြင်နေရတဲ့နာရေးသတင်းကစိတ်ပိုင်းသေးသေးလေးကိုပဲမြင်နေရတာပါလို့ပြောသွားတာပါ။အခုလက်ရှိမှာတော့စမ်းသပ်စစ်ဆေးမှုတွေလုံးမှပဲဘယ်သူစီမှာဗိုင်းရပ်ရှိတယ်လဲဆိုတာသိနိုင်ပါတယ်။ကုသနည်းမရှိသေးသလိုကာကွယ်ဆေးလည်းမရှိသေးပါဘူး။လူအသက်တွေကယ်နိုင်ဖို့အတွက်ပြည်သူ့ကျန်းမာရေးပညာရှင်တွေရဲ့အကြံပေးချက်အတိုင်းလိုက်နာဖို့လိုတယ်လို့ဒေါက်တာဖရိုက်ဒန်ကပြောပါတယ်
။ Public health can scale up its traditional
ပြည်သူ့ကျန်းမာရေးအနေနဲ့သုံးနေကြနည်းလမ်းတွေဖြစ်တဲ့စစ်ဆေးမယ်၊တီးတန့်ခွဲထားမယ်၊ထိတွေ့ခဲ့တဲ့လူတွေကိုလိုက်လံစုံစမ်းပြီးအသွာအလာထိန်းသိမ်းထားတဲ့နည်းတွေကိုကြဲကြဲပြန့်ပြန့်လုပ်နိုင်ပါတယ်။အဲ့ဒီနည်းလမ်း၄ခုကိုတည်တည်ချာချာလုပ်နိုင်ရင်ဗိုင်းရပ်စ်ကိုထိန်းနိုင်ပါတယ်။ရောဂါကိုထိန်းနိုင်တယ်ဆိုတာကူးစက်မှုကိုလျှော့ချတာဖြစ်သလိုအနည်းငယ်ကူးစက်တာကနေအဆုလိုက်အပြုံလိုက်ကူးစက်တဲ့အဆင့်ကိုတားဆီးနိုင်ပြီးတော့ကျွန်တော်တို့အားလုံးအလုတ်ပြန်လုပ်ဖို့အခြေအနေကောင်းကိုဖြစ်လာစေတာပါလို့ပြောသွားတာပါ။ဒါပေမဲ့လည်းဗိုင်းရပ်စ်ကဆက်ရှိနေအောင်မှာဖြစ်ပြီးတော့အန္တရာယ်ကလည်းရှိနေအောင်ပါပါ။ဒေါက်တာဖရိုက်ဒန်က
No one should under
the virus အသက်အန္တရာယ်ဘလောက်များသလဲဆိုတာဘယ်သူမှလျှော့မတွက်သင့်ပါဘူးလို့ပြောသွားတာပါ။ကတ်ယောဂကြီးပြီးသွားရင်တော့လူတွေအနေနဲ့ကြိုတင်သတိထားလုပ်နေရတာတွေရှိပါတယ်။ဒါတွေမလုပ်တော့ဘူးဆိုရင်တော့ဗိုင်းရပ်စ်ကူးစက်မှုတွေချက်ချင်းပြန်ဖြစ်လာနိုင်တယ်လို့ဒေါက်တာဖရိုက်ဒန်ကသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်အသစ်ဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တောင်အာရှဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်အယ်ဗိုက်ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလောက်ထိကြွမ်းကြမ်းကျင်ကျင်တည်ထားလဲသူ့အရင်တန်မတ်တွေစွမ်းဆောင်ခဲ့တာမျိုးထက်နှစ်နိုင်ငံဆက်ဆံရေးမှာဘာတွေပိုပြီးဆောင်ရွက်နိုင်မလဲစတာတွေကိုကြားရဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါ ဒူလက်တောင်းနိုင်ငံသားရေးဝန်ကြီးသောမတ်စ်အယ်ဗိုက်ဒါကိုမြန်မာနိုင်ငံဆိုင်ရာတန်အမတ်အသစ်ခံအဖို့သမ္မတထရမ့်ကရွေးချယ်ဆိုပြခဲ့တာဟာသူ့အစိုးရတက်တန်းတလျှောက်ဒီတစ်ချိန်အကောင်းဆုံးနဲ့အသင့်တော်ဆုံးပုဂ္ဂိုလ်ကိုရွေးချယ်နိုင်သူဖြစ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဂျီဒန်တန်တမန်ဟောင်းပရစ်စလာကလပ်ကပြောရေးကိုပြောပါတယ်
ဟီဝါဇ်သနံဘာ2အင်ဒီအမ်ဘီစီဆေဗရယ်ယီးယားဂိုဆိုသူဟာလူငယ်ရဲ့ညစ်ညာစွာကရန်ကုန်အမေရိကန်တန်ယုံမှာဒုတိယအကြီးဆုံးဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့မှာအတွေ့အကြုံကြီးအများကြီးရှိပါတယ်သမ္မတဒေါ်နယ်ထရန့်ဆိုရလက်ထက်တာဝန်ပေးရွေးချယ်ခန့်အပ်ခဲ့တဲ့ပုဂ္ဂိုလ်တွေထဲမှာဒီတစ်ချိန်မှာတော့အကောင်းဆုံးအသင့်တော်ဆုံးလူကိုသမ္မတကရွေးချ
Niare, Yango American Tayoma, Thomas L. Vidalu, Pokumu, Nine, Nanangan Sasayima, Junjan Jinjin, Sawyer Nine, to Killing Melule, Priscilla Klapka, Kulupiovare.
I think the important thing to bear in mind is that during this administration,
ဒီအခြေအနေမှာတာယာမဲ့အချက်ကဒီအစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ဟွာရဟာရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကပဲ၆မှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။တန်ယုံမှာတာဝန်ရှိတဲ့သူတအူးအနေနဲ့မြန်မာနိုင်ငံအခြေအနေကိုကောင်းကောင်းသိထားပြီးကြွမ်းကျင်လိမ္မာမှုအပြည့်ရှိတဲ့သူဖြစ်ဖို့အလွန်အရေးကြီးပါတယ်။ဒါကြောင့်အခုလိုနိုင်ငံရေးအရခန့်အပ်မဲ့ယာရုနေရအတွ င်းကိုတကယ်ရွေးချယ်နိုင်ခဲ့တာပါလို့ Prisla Club ကပြောပါတယ်။ Thomas L. Vider ဟာ2014ကနေ2019ခုနှစ်အထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ American ကောင်စစ်ဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။ဒီမတိုင်ခင်မြန်မာနိုင်ငံဆိုင်ရာတန်ယုံဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါကြောင့်လဲတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားသူတဦးကိုမြန်မာနိုင်ငံအတွက်ပထမဦးဆုံးတန်အမတ်ဖြစ်ခန့်အပ်တာမျိုးဖြစ်လာပွဲရှိတယ်လို့လဲ Priscilla Club ကသုံးသပ်ပါတယ
်။ He has a lot of experience in different parts of the world but most recently he's been the deputy assistant secretary in the South Asia.
သူမှာကမ္ဘာတဝန်းနိုင်ငံအနှံ့တွေ့ကြုံအများကြီးရှိနေတာပါ။ဒါ့အပြင်မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနတောင်အာရှဘျူရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတာပါ။သူတာဝန်ယူရတဲ့အပိုင်းကဘင်္ဂလားဒေ့ရှ်ကနေအာဖဂန်နစ္စတန်နိုင်ငံအထိတခြားလုံးပါဝင်ပါတယ်။ဒါကြောင့်သူဟာတောင်အာရှအတွေ့အကြုံတွေဒါမကအရှေ့တောင်အာရှအတွေ့အကြုံတွေရှိတဲ့ပထမဆုံးသတ်မှတ်ကြီးဖြစ်လာဖို့ရှိပါတယ်။အဲ့တော့သူ့အနေနဲ့အနောက်ဘက်ခြမ်း၊နေဆက်ဘက်ရောအရှေ့ဘက်ခြမ်းကိုပါသုံးသပ်နိုင်ပါလိမ့်မယ်လို့ Priscilla Club ကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်မတ်ကြီး Scott Marshall ရဲ့နေရာမှာအစားထိုးဝင်ရောက်မဲ့သူတအူးအနေနဲ့ကောင်းကောင်းစွမ်းဆောင်နိုင်တဲ့အနေအထားမျိုးရှိနေကြောင်းလဲ Priscilla Club ကပြောပါတယ
်။ Scott Marshall for example is a Southeast Asia expert and he really had a lot of kids
တန်မတ်ကြီး Scott Marshall ဆိုရင်ဥပမာအရှေ့တောင်အာရှဒေသရေးရာကျွမ်းကျင်ချင်တဲ့ကောင်းကောင်းသိထားသူဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ Indonesia နဲ့အခြားအရှေ့တောင်အာရှမှာအကောင်းဆုံးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းအလွန်တော်တဲ့တန်မတ်တဦးဖြစ်ပါတယ်။သူတာဝန်တက်တန်းကုံဆုံးတော့မှာဖြစ်တဲ့အတွက်သူ့ကိုဆုံးရှုံးရမှာကျွန်မအလွန်စိုးရိမ်ခဲ့ပါတယ်။ဒါပေမဲ့အခုသူ့နေရာမှာအဆိုပြုခံထားရတဲ့ Tom ကလည်းခိုင်ခိုင်မာမာယက်တီသူတဦးဖြစ်ပါတယ်။ကျွန်မအမြင်ပြောရရင်အလွန်ကောင်းတဲ့အနေအထားဖြစ်ပါတယ်လို့ Priscilla Club က VOA ကိုပြောသွားတာပါ။တနင်္လာနေ့ကပြန်လည်စတင်တဲ့ American အထက်လွှတ်တော်လုပ်ငန်းရှင်တွေကအဓိကလုပ်ငန်းရှင်တစ်ခုဟာယာရုခံထားရေးအတွက်အမည်စင်းတင်သွင်းထားသူတွေကိုသက်ဆိုင်ရာကော်မတီအသီးသီးကအတည်ပြုပေးမယ့်အစီအစဉ်လဲပါဝင်တာမို့တမရထရန်အဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်လောင်း Thomas L. Vider ကိုလည်းမကြာခင်ရက်ပိုင်းအတွင်းအတီးပြူကောင်းပြပေးနိုင်ပါတယ်လွတ်တော်ကအတီးပြူလိုက်ပြီးဆိုရင်တော့တက်တန်းကုံဆုံးတော့မဲ့လက်ရှိတန်မတ်ကြီး Scott Marshall နေရာမှာတာဝန်ယူရမှာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးမြန်မာနိုင်ငံအကြောင်းကမ္ဘာမီဒီယာတွေမှာရေးသားထားချက်တွေထဲကတချို့ကိုမူရင်းအပေါ်ပြတ်ထုတ်တင်ပြလိုပါတယ် Make Burma Free Again မြန်မာနိုင်ငံပြန်လည်လွတ်မြောက်စေရေးဆိုတဲ့ခေါင်းစဉ်နဲ့ရွှန်ပြွန်ရေးသားထားတဲ့ဆောင်းပါးကို Journal Gazette မှာဖတ်ရပါတယ်အမေရိကန်ပြည်ထောင်စုမှမကြာခင်ကထုတ်ပြန်လိုက်တဲ့ကပတ်လွတ်လပ်မှုအစီရင်ခံစာအရလွတ်လပ်မှုကင်းမဲ့သောတရုတ်၊နော်ကိုရီးယား၊ဗီယက်နမ်အပါအဝင်အရှေ့ခေတ်နိုင်ငံစီးရင်မှမြန်မာနိုင်ငံပါဝင်နေပါတဲ့2017မှာအရသာအစိုးရတက်လာပြီးနောက်လွတ်လပ်မှုတချို့ရှိလာတယ်လို့သတ်မှတ်ခြင်းခံခဲ့ရပြီးတဲ့နောက်ဒီလိုဆော့ကျသွားတာဟာအခုချိန်ပြပဆုံးဖြစ်ပါတယ်အကြောင်းရင်းကတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြပြင်းထန်တဲ့တိုက်ပွဲတွေကြောင့်လူလတ်စွာသွားလာလှူရှာခွင့်ယော်နေသွားတဲ့အတွက်ကြောင့်ဖြစ်ပါသည်။ညဉ့်ညဉ့်ဤဟာဒေါအောင်ဆန်းစုကြည်နဲ့သူ့အဆိုရတက်လာတဲ့အချိန်ကစပြီးထိတ်တန့်ဦးစားပေးဖြစ်ခဲ့ပေမဲ့ အခုလေးနှစ်သက်တမ်းရှိလာသည့်တိုင်မြန်မာပြည်သူတွေဟာစစ်တမ်းကိုခံနေရဆဲဆိုပြီးအခြေအနေပုံမဆုတ်ထွေးစေတာကတမတော်ဟာနိုင်ငံရေးစီးပွားရေးအရအင်အားတောင့်တင်းနေရင်းပဲဖြစ်ပါသလဲဒီချိန်မှာအမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်နယ်ပြည်မြေရေးအတွက်ပိုအရေးကြီးတဲ့နေရာကပါဝင်သင့်တယ်ဒီမိုကရေစီအရွေးနောက်ပြန်မသွားအောင်လှုပ်ဆောင်သင့်တယ်ပထမအဆင့်အနေနဲ့ကတော့စစ်တပ်ဟာလူထုကိုတာဝန်ခံလာအောင်တရားဥပဒေစိုးမိုးမှုကိုရောက်လာအောင်တွန်းအားပေးရမယ်လို့ဆိုပါတယ်အမေရိကန်ကွန်ဂရက်စ်တော်အနေနဲ့ဥပဒေစစ်တွေချမှတ်ပြီးလူခွင့်ရေးချိုးဖောက်တဲ့စစ်ဘုတ်ချုပ်တွေတခြားလူတွေပုံမှန်ဒဏ်ခတ်အရေးယူသင့်ပြီးအမေရိကန်အစိုးရအနေနဲ့လည်းပဲအာဆီယံ၊ဂျပန်၊တောင်ကိုရီးယားတို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံဒီမိုကရေစီထောင်ကရေးအတွက်ကူညီသင့်တယ်လို့ပြောပါတယ်။စစ်တပ်ကူတံကဒီမိုကရေစီရေးနဲ့ပတ်သက်ပြီးအထက်ဘာတွေကိုပူအလေးထားသင့်တယ်ဆိုတာနဲ့ပတ်သက်လို့လည်းဒေါ်အောင်ဆန်းစုကြည်နဲ့အစင်းမြင့်တိုက်ရိုက်ဆွေးနွေးမှုတွေလုပ်သင့်တယ်လို့ဖော်ပြထားပါတယ်။နောက်ဆုံးအနေနဲ့ကတော့မြန်မာပြည်မှာအရဘက်ကဥဆောင်တဲ့ငင်းချင်းရင်နဲ့ပြန်လည်သစ်မြရေးကိစ္စတွေမှာအမေရိကန်အစိုးရအနေနဲ့ပူမိုရင်းနှီးမြှုပ်နှံဖို့လိုအပ်တယ်လို့ဒီသာထားပါခင်ဗျာ Flying Blind မြန်မာ in the COVID-19 crisis COVID-19 ပြဿနာမြန်မာစံတော်ဝန်နဲ့ကင်တွယ်နေခြင်းဆိုတဲ့ကောင်းစဉ်နဲ့ Excel Hanet Survey ရဲ့ဆောင်းပါးကိုတော့ bowel.de မှာဖတ်ရပြီးပါတယ်ထောင်ကနန်းလောက်စံသက်ပြီးတရားကြွလောက်ပဲတွေ့ရှိရလို့အဆိုရကဆိုပေမဲ့လက်တွေ့မှာပုံများနိုင်တဲ့အတွက်မြန်မာနိုင်ငံဟာဒီကိုရိုနာဗိုင်းရပ်စ်ကရောဂါကိုထိန်းချုပ်နိုင်မလားဆိုတာအတိအကျဘယ်သူမှမပြောနိုင်ဘူးလို့ဆိုပါတယ်အစောပိုင်းမှာတုန်နှင်းနေခဲ့ပြီးနောက်ရုပ်တရက်နေစားပိတ်လိုက်တကြံကျူတမ်းမြင့်လိုက်ခီးသွွားလုပ်ငန်းတွေကိုကန့်သတ်လိုက်လော့ကဒေါင်းတွေလုပ်လိုက်ရန်ကုန်မှာညမ်းထရပြတ်ထန်းလိုက်ထိုင်းကပြန်လာသူတွေကွာရန်တင်းလုပ်လိုက်ဆိုတဲ့လူရက်တွေဟာကရော့အော်ကိုပြက်ပြက်သားသားတားဆီးကကွယ်မယ်ဆိုတဲ့သဘောကိုပြသလိုက်တာဖြစ်ပေမဲ့ဘာမှမတန့်ထိုင်ဘူးဆိုတဲ့သဘောကိုလည်းပဲတွေ့ရပါသေးတယ်။တချို့ဟာမလုံလောက်ဘူးတချို့လူရက်တွေကြတော့မှားမှားယွင်းယွင်းတချို့ကတော့သိပြင်းထန်လွန်းတယ်လို့ရေးထားပါတယ်ပြောနိုင်တဲ့တစ်ခုကတော့ COVID-19 ပြဿနာကိုမြန်မာအနာပိုင်တွေရှော့မတွက်ကြဘူးဆိုတာပဲဖြစ်ပါတယ်။ဒါပေမဲ့ဒီလိုရှော့မတွက်တဲ့အထက်မှာစစ်တပ်တော့ပါချင်မှပါလိမ့်မယ်လို့ဆိုထားပါတယ်။အခုအချိန်ထိတော့ COVID-19 ပြဿနာမြန်မာအစိုးရကင်တွယ်ပုံဟာလောလောဆယ်မှာပြင်းထန်တဲ့စိန်ခေါ်မှုမခံရသေးပါဘူး။တိုင်းပြည်အကြက်တဲကြုံရခြင်းစစ်တပ်ကပိုးပြီးထိထိရောက်ရောက်ကင်တွယ်လှုပ်ဆောင်နိုင်တယ်ဆိုတဲ့ယူဆချက်တချို့စစ်တပ်ပင်မဲ့အခုထိတော့စစ်တပ်ရဲ့အရေးအယံကိုသိမ့်မတွေ့ရသေးပါဘူး။သို့သောစစ်တပ်လက်အောက်ခံပြည်ထရေးကတော့ဒီပြဿနာကင်တွယ်ရမှာဥဆောင်ပါဝင်နေတယ်လို့ရထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာစစ်တပ်ဟာရခိုင်မြောက်ပိုင်းမှာအေးအေးရခိုင်တပ်ဖွဲ့ကိုဒေါအောင်ဆန်းစုကြည်အရသာအစိုးရရဲ့အတိအလင်းသဘောတူချက်အရဆက်လက်တိုက်ခိုက်နေပြီးအေးအေးနဲ့နိုင်ငံရေးအရဆက်ဆက်နေရဆိုတဲ့အရဘက်အဖွဲ့အစည်းတွေနောက်အေးအေးကိုအင်တာဗျူးလုပ်တဲ့သတင်းသမားတွေကိုဖမ်းဆီးထောင်ချနေတယ်တိုင်းပြည်ဘယ်လိုပင်လော့ကဒေါင်းလုပ်ထားပေမဲ့တိုက်ခိုက်မှုတွေကတော့ရှေ့ကိုတိုးရွေးသာလာနေတယ်လို့ဧည့်သထားပါရခင်ဗျာကျွန်တော်ကျော်စံသာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဘုရားရှင်များခင်ဗျာ။ရုဆလဲနားဆင်ကြရမယ့်မြမရေးသုံးသပ်ချက်ကတော့ကရင်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့အန္တရာယ်ဒုတိယပိုင်းဖြစ်ပါတယ်။ဒီကိစ္စကိုစုံစမ်းဖော်ထုတ်တင်ပြသူထဲမှာတူဦးပါဝင်ဖြစ်တဲ့မြမနိုင်ငံဆိုင်ရာအမေရိကန်သံတမဟောင်းပစ္စလာကလပ်နဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါရယ
်။တုံးတွင်မြန်မာကိုနှစ်ကြဒီလိုရက်တွေဟာငင်းငင်းကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတောင်စီသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာငင်းငင်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုငင်းငင်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါမယ်။
Well, I don't think it adds anything positive to the peace process, but the peace process is part of the problem.Because the peace process has concentrated almost exclusively on the nationwide
ဒီလိုတင်ပြနေနေတာရင်းရင်းရဲ့အတွက်အကျိုးရှိတယ်လို့မထင်ပါဘူး။ရင်းရင်းရဲ့လုပ်ငန်းတွေကိုယ်တိုင်ကဒီပြဿနာရဲ့အသေးတစ်ပိုင်းပဲလို့ပြောလို့ရပါတယ်။ရင်းရင်းရဲ့လုပ်ငန်းတွေကလုံးဝရိတ်ကိစ္စအတွက်တနင်္ဂနွေနေ့အပြည့်အခက်ရစဲကြီးဟိုပဲအာရုံစိုက်နေလို့ပါပဲ။တမရောကလုံးဝရိတ်ကိုထိန်းချုပ်နေတာဖြစ်ပြီးရင်းရင်းရဲ့လုပ်ငန်းစီအသေးပိုင်းတွေဖြစ်တယ်။နိုင်ငံရေးစီ power in Sulu in Yajavamu. Then they guide you to a Tita Lukinava, Tamaro of Power and Body, then they guide you like Ninja Lugansu, don't trap you, Tainima, or that Gamu now, don't find great Pamu, Jeriao, Chetu Nijari, Tadamu, Yishima, Ninja Yedu, and Dalam Gamu, my son.
Taro Mimananga, Ninja in a pathetic Sabonia. Uselabio Nanganga, Juicy one and Bello, pathetic, so I let you on a Fijimare. ဖောင်ဆန်ငါရုံငါတော့မြန်မာနိုင်ငံဟာပွင်လင်းလွတ်လပ်မှုရှိရပြီဖြစ်တယ်ယင်းနှင်းမှုအင်ဗတန်ကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားကြရပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဒီဟာစီးပွားရေးအကျိုးစီးပွားထဲမဟာဗျူဟာအကျိုးစီးပွားထဲမြန်မာပတ်သက်ပြီးစိုးရိမ်ကင်းဖြစ်နေသလားဆိုတဲ့အကြည့်မှာလည်းပြောပါအောင်ပြန်စား
It is a major concern promotion of democracy and the establishment of a stable democratic government in Myanmar. This is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူးဒါမဟာဒီဝါရဆိုရင်လို့မဟုတ်ပါဘူးဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူး နောက်တစ်ချက်ကလည်းတရုတ်ရာဇဝတ်ကြိုင်းတွေမြန်မာနိုင်ငံမှာတိုးပွားလာမယ့်ကိစ္စပါဒီတိုင်းတွေဟာအမေရိကန်ပြည်ထောင်စုမှလည်းရှိနေပါတယ်သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ငန်းတွေအများအပြားလုပ်ကင်နေကြတာပါဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်နိုင်ငံတကာအစိုးရတွေဆိုတာတကယ်တော့ဒီကိစ္စမှာအဓိကတာဝန်ရှိတာ They should have their own police doing that, but they're not doing it because
Well, it's difficult for us to assist in it if we're not requested, you know, if our assistance is not requested. And I don't think it has been. And furthermore, I think that China should.
We are an open society and we are very vulnerable to these kinds of operations. And so our law enforcement constantly to try and keep us from corrupting our system.
American
အဂရီတရားတွေကင်းအောင်ပေါ့နော်ဒီလိုမျိုးခိုင်းနေအနာမကန်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စူးစမ်းနေကြတာပါမြန်မာပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ခိုင်းတွေရဲ့ရန်ကကာဝင်နိုင်အောင်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်မကင်းဖြစ်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ခိုင်းတွေပေါ့ပါပဲအဲ့ဒီရာဇဝတ်ခိုင်းတွေကဒီမိုကရေစီထွန်းကားမှာကိုမလိုလားကြဘူးဆန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါတယ်ရှင
်တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ဖြစ်ပေခံရတဲ့နိုင်ငံတစ်ခုဖြစ်နေဆိုရင်မှားမယ်မဟုတ်ပါဘူးအထူးသဖြင့်အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအဖြစ်တန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးလှုပ်ရှင်နေကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကလည်းပဲတိုင်းပြည်ကစီးရင်နံပါတ်နေတဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီတန်တန်ရှင်းရှင်းလည်းမဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်နေမျိုးမှာမြန်မာနိုင်ငံအခုညီစိတ်အများကြီးလူတယ်လို့ထင်ပါတယ်။တခြားဘယ်လိုများနည
်း Well, Burma certainly doesn't need the option of Chinese criminal activity. It's one thing to have legitimate Chinese investment in the country and to a certain extent
မြန်မာနိုင်ငံအနေနဲ့ပြည်ယာစုရဲ့ခိုင်းမျိုးလက်ခံလေလက်မခံဘူးဆိုပြီးရွေးချယ်စရာမလိုတာကတော့တေချာတာပေါ့ရှင်။နိုင်ငံအတွက်တရင်ဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစိုးတစ်ခုသောအတိုင်းအတာအထိတော့လိုအပ်ပါတယ်။တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းကြီးတွေကိုကန့်လန့်ပြီးတော့စနစ်တကျမြန်မြန်အကောင့်ထဲဖို့နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ယာစုရဲ့ခိုင်းမျိုးနဲ့လက်နက်ကိုင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအဂတိတရားတွေနဲ့ညှဉ်းပန်းအောင်လုပ်မဲ့အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ။
ဆိုတဲ့ဥစရာရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေးချင်သေးတာကမြန်မာနိုင်ငံကဒီလက်နက်ကိုင်အဖွဲ့စည်းရီနဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့တော့တရုတ်အနေနဲ့မြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပြစ်တာကဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ရောအယတအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government ဆက်ဆက်ပြီးတော့ဒီကိစ္စကိုအရေးယူပေးဖို့တင်ပြတဲ့မြစ်တာခန့်လေးရှင်ကဖြစ်နိုင်ရာကြောင်းစီရထင်ပါသလ
ား China should try to rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad reputation.
တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုစေလွှတ်မဲ့အစားသူတို့ပြည်ကြီးမှာပဲကြိုင်တဲ့ဝတ်စ조사တင်နေလေ OBOR လို့ခေါ်တဲ့ဒီဖြစ်တဲ့ပိုးလမ်းမစီမံကိန်းကြီးနာမည်မပြည့်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါပြီ။တကယ်လို့သာဒီတရုတ်ရာဇဝတ်ခိုင်းတွေကိုဖြစ်တဲ့ပိုးလမ်းမစီမံကိန်းမှာတရုတ်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါတယ်။ဒီခိုင်းတွေကအမှန်တော့တရုတ်ပြည်မှာကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူး။ဒီခိုင်းတွေကိုချေမှုန့်ပစ်ကြရမှာပါ
။ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့ပရစီလာရေးသားတင်ပြတဲ့ပရစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကွန်ဆင်လေးလာပြီးတော့သူတွေစားပြဆန်းစစ်ထားတဲ့စာနာဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်တန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကဘူးပေါ့လေအမေရိကန်ပြည်ထောင်စုအတွက်တင်မကမြန်မာနိုင်ငံအတွက်ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီစာရင်ကမြန်မာအစိုးရအပေါ်မှာဘယ်လောက်ထိဒီဩဇာတရားမှုရှိနိုင်မယ်ထင်ပါလဲမြန်မာအစိုးရကိုဒီကိစ္စကိုထိတဲ့ရောအရေးယူဟန်တာလောက်ဘယ်လောက် convince ဖြစ်နိုင်မယ်ဘယ်လောက်ထိသဘောပေါက်လာစေမယ်လို့ထင်ပါသလဲတချိန်တည်းမှာအမေရိကန်အစိုးရလက်ရှိအစိုးရကိုဘယ်လောက်ထိသဘောပေါက်လာပြီးတော့ဒါကိုကတော့လုပ်ရမယ်၊ကူညီရမယ်ဆိုတဲ့အစီတရားမျိုးဝင်လာမယ်လို့ပြစ်တာထင်ပါသလဲခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပ
ါ I have talked with officials there from time to time and the civilian elected officials are quite frustrated with it because they simply don't have the authority.
ညီမကြီးကတာဝန်ရှိသူတွေနဲ့ကျမမကြာခဏပြောဘူးပါလေအရွေးကောက်ခံရတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုပ်ပိုင်ခွင့်မရှိတော့စိတ်ကိုစိတ်ပြစ်နေကြတာတွေ့ရပါတယ်တည်ဆဲဥပဒေအရလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လူလူလာလာပံ့ပိုးပေးမှာပါဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်ကျမအနေနဲ့ကလည်းအစိုးရကိုစားပြောပေးနေတာမဟုတ်ပါဘူးအငြိစားအစိုးရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမတန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူမိလို့အဲ့ဒီမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါတယ်ရှင
်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စ
ဆားရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရိုက်ချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးပို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ကြံကာလကျော်လွန်လာတဲ့အချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူအရေအတွက်ဟာ200အောက်မှာပဲရှိနေသေးတာကြောင့်သုံးရပူဝင်မှုနည်းပါးလာတဲ့သူတွေရှိသလိုဆက်ရုံအလုပ်ရုံတချို့နဲ့လုပ်ငန်းတချို့ကိုအကန့်အသတ်နဲ့ပြန်ဖွင့်လှစ်ပြီးလုပ်ဆောင်ခွင့်ပြုလိုက်တာကြောင့် COVID-19 ကူးစက်တဲ့မှုတွေရုတ်တရက်မြင့်တက်လာနိုင်မလားဆိုပြီးသုံးရပူဝင်နေတဲ့သူတွေကိုလည်းတွေ့နေရပါတယ်မေလာထဲမှာမိုးရသွန်းမှုတွေနဲ့အတူရာသီတုပ်ကွေးနဲ့သွေးလွှင့်တုပ်ကွေးရောဂါဖြစ်ပွားမှုတွေလည်းရှိလာနိုင်ပြီး COVID-19 ရောဂါကူးစက်မှုမြင့်တက်လာတာနဲ့တိုက်ဆိုင်သွားမယ်ဆိုရင်ကျန်းမာရေးဆောင်ရွက်မှုပေးတဲ့နေရာတွေမှာအခက်အခဲတွေကြုံတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကာကွယ်ရေးနည်းလမ်းတွေဟာရာသီတုပ်ကွေးကာကွယ်ရေးနည်းလမ်းတွေနဲ့တော်တော်များများဆင်တူနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုခရီးတဆိုင်လိုက်နာနေထိုင်သွားမယ်ဆိုရင်ရာသီတုပ်ကွေးရောဂါကူးစက်မှုတွေကိုလည်းရော့ကျသွားစေမှာဖြစ်ပါတယ်။သွေးလွှင့်တုပ်ကွေးရောဂါကတော့ချင်းကားရာကနေကူးစက်တဲ့ရောဂါတစ်ခုဖြစ်နေတာကြောင့်သွေးလွှင့်တုပ်ကွေးရောဂါဖြစ်ပွားမှုမရှိစေဖို့ဆိုရင်ဒီရာသီမှာချင်းကားမခံရအောင်သတိထားနေထိုင်ပြီးပတ်ဝန်းကျင်မှာလည်းချင်းပေါက်ဖွားမှုမရှိအောင်ပြုလုပ်ထားဖို့လိုမှာဖြစ်ပါတယ်။မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ပွားမှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျာ။
အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ်။နော်အဲ့ဒီခါကျတော့ဒီချင်းပေါက်ပွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတဲ့ပေါ့နော်ရေတွေကိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ဆီစဉ်ထောင်ရဲထားပေးဖို့လိုပါတယ်။အဲ့တော့အဲ့ခါမှာဆရာတို့ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့နည်းစနစ်လေးတွေရှိပါတယ်ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီမလုပ်တာလဲဆိုရင်ချင်းပေါက်ပွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းနေပြီးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ဖြစ်တာတို့နော်သွန်ပြစ်လိုက်တာတို့ဓာရီကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်းမပောက်အောင်ကာကွယ်ထားတယ်ပေါ့နော
်တိလွတ်တော်ကွေးယောဂါဟာကလေးငယ်လေးတွေမှာအဖြစ်များတဲ့ယောဂါတစ်ခုဖြစ်ပါတယ်မိုးဥလေဥကြတဲ့အချိန်တွေမှာပို့ပြီးတည်ထားကြရမှာပါမိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ဖောက်မှုမရှိအောင်ကူးစိုက်ဖို့လိုသလိုကလေးငယ်လေးတွေကိုလည်းချင်းကိုက်ခံရခြင်းမရှိအောင်သတိပြုပြီးကာကွယ်ထားကြရမှာဖြစ်ပါတယ်။ကလေးငယ်လေးတွေကိုချင်းကိုက်မခံရအောင်ဘယ်လိုကူးစိုက်ကာကွယ်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်အစားလုံးလုံးချုံချုံဝတ်ပေးမယ်။နောက်လူအဝတ်အစားနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းအဲ့ကိုက်စေးချင်မလားစေးချင်မနာစေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တဲ့ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွှတ်တို့ကိုဖြစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ်အဲ့ခါမှာဆရာတို့လိုအပ်လာတာကနော်ဒီကြောင်းနေမှာလည်းလိုအပ်လာပါတယ်ကလေးတွေပညာသင်ကြားကြည့်ရဲ့နေကင်းကြောင်းချင်မှာနေကင်းချင်မှာကိုက်တဲ့ချင်ဖြစ်တဲ့ကြောင်းဒီကျောင်းဆရာမတွေနဲ့သွေးလွှတ်တုပ်ကွေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကျောင်းနီးနားတစ်ဝိုက်မှာချင်းမခိုကားအောင်ကြိုတင်ဆောင်ရွက်ထားရမယ်အဲ့တော့ဒီမကောင်းတဲ့ဒီသွေးလွှတ်တုပ်ကွေးကြောင့်နော်ဒီမကောင်းမှုဆိုပြီးတော့ကျောင်းကြားရင်ဒီကျောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ပါမယ
်အခုချိန်မှာ COVID-19 ရောဂါပိုးကူးစက်မခံရအောင်ကာကွယ်ထားဖို့အရေးကြီးတယ်လို့သွေးလွှတ်တုပ်ကွေးရောဂါမဖြစ်ပွားအောင်လည်းကြိုတင်ကာကွယ်ထားဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်သွေးလွှတ်တုပ်ကွေးရောဂါဟာကလေးငယ်လေးတွေမှာအသက်အန္တရာယ်နှီးစက်တဲ့ရောဂါတစ်ခုဖြစ်တာကြောင့်သွေးလွှတ်တုပ်ကွေးတန်လျာလက္ခဏာတွေတွေ့နေရပြီဆိုရင်နှီးစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးတွားရောက်ပြသသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီသွေးလွှတ်တုပ်ကွေးအသက်အန္တရာယ်ရှိတဲ့ရောဂါဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်၊ခြေလက်မှာနှီးစက်ကလေးတွေပေါ်မယ်၊ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမယ်၊ခြေပြားလက်ပြားအေးမယ်၊ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နှီးစက်ရကျန်းမာရေးဌာနတွေအမြန်ပြသပြီးတော့သွေးလွှတ်တုပ်ကွေးရဲ့ဟိုမိုဆစ်စီပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ်
။မိုးဥလေဥကျလာတဲ့အချိန်မှာသွေးလွှတ်တုပ်ကွေးရောဂါဖြစ်ပွားမှုတွေမြင့်တက်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
ောဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ COVID-19 ကာယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အကသဝင်ကြီးဌာနကဖွင့်လှစ်ထားပါရစေ။ COVID ရောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွါလာကန့်သတ်ချက်တွေအကြောင်းရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုဒေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါစေတုဒေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နာရီကနေည၈နာရီအထိတနေ့ကို၁၂နာရီဖြေကြားပေးနေကြပါတယ်အမေးများပြီးမဖြစ်မနေသိရှိထားတဲ့ COVID ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ် April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားရဲဆိုတာကိုစေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါဗျ။ဟ
ိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်တာအချက်လက်ကြည့်လို့ကျွန်တော်တို့ယူမှရှိတယ်ဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာပါလဲဆိုတာနဲ့ပတ်သက်လို့ရှိရင် international ကအချက်လက်ကြည့်အကုန်လုံးကျွန်တော်တို့ရှာရဲရှိတယ်ကွန်ဖာမ်လုပ်ကြအဲ့မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟိုမိုက်ခရိုဘိုလော်ဂျစ်တွေမျိုးတွေပါတယ်ပက်တိုလော်ဂျစ်တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ကဏ္ဍပေါင်းစုံရဲ့ specialist တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုနေနိုင်တယ်နေဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုနေရတယ်ဘယ်လိုကြည့်လဲဆိုတာကိုညှိနှိုင်းရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာအမျိုးမျိုးဆိုရင်လည်းကျွန်တော်ဟိုဒီပိုးကဘယ်နေရာမှာဘလောက်တက်ရှင်နေဆိုတာအစဒီခါတည်းမှာဒီလိုဆိုပြောရဲချက်လက်တွေပဲဖြစ်ဖြစ်စစားသိတဲ့မိနာရှင်များစာသွေးတဲ့ချက်လက်တွေပဲဖြစ်ကြောင်းကြောင်းသွားတာရှိတာပေါ့နော် update ဖြစ်ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှာရတဲ့အချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးဟိုသူတို့ဆက်ဆံဆောင်ရွက်လို့ရမယ်ပုံတွေပေါ့ဘယ်အကြောင်းညာနဲ့ပတ်သက်ရင်ဘယ်ဌာနဟောဘယ်လိုဆက်ရမယ်ဆိုတဲ့အမျိုးပေါ့ခေါ်ဆိုရတဲ့ပုံနဲ့မှတူစုဆောင်တာမျိုးလေးပဲဆောင်လို့ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ငံလုံးအတိုင်းအတာနဲ့ call center ဖွင့်ထားတဲ့အခါမှာပေါ့နော်ဒီဆက်သွယ်လာတဲ့လူတွေကရောဘလို့အကြောင်းအရာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ့
အဲ့တော့သူတို့အဓိကမေးကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်တာနဲ့ပတ်သက်တာတွေသူတို့မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းမေးတယ်နောက်တစ်ခု quarantine နဲ့ပတ်သက်တာတွေလည်းသူတို့မေးတယ်သူတို့ရဲ့ရောမှာ quarantine လုပ်ထားရတဲ့ပတ်သက်တဲ့အကြောင်းအရာကိုမိသားပြောတာလည်းရှိတယ်။နောက်တစ်ခုသူတို့ရန်စိတ်ဝင်စားတာက current update စီပေါ့။ COVID-19 case ရဲ့ update ကြီးကိုအစားပိုင်းတုန်းကဆိုသူကလူနေသေးတဲ့ခါကျတော့သူက case number တင်နေတယ်မိသား။ကျွန်တော်တို့က update ကိုအသိရှိနေအောင်ထုတ်ထားရတယ်ပေါ့။နောက်တစ်ချို့ကကျတော့သူတို့ရဲ့တချို့တော့ဒီချိန်မှာမျိုးမကောင်းဖြစ်တယ်။မာနာစီဆောင်ဆိုးဖြစ်တယ်။အဲအလေးလေးကြီးဒီလိုမျိုးဖြစ်နိုင်တယ်လေဒါ COVID ကဖြစ်နိုင်ခြင်းရှိတာလား။သူဘယ်လိုလုပ်ရမလဲဆိုတာမျိုးမိရရှိတာပေါ့နော်။အဲတချို့အနေနဲ့ရောဖြစ်နေတဲ့ treatment ကြီးအကြောင်းကြီးလေပေါ့။အ
ဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့တည်ချင်လို့ဆက်သွယ်လာကြတယ်။ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောတက်ဆိုင်တဲ့ဆေးရုံဆေးခန်းတွေနဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးအလုပ်လာရှင်
။အဲသူရဲ့သူပြောတာပေါ့အများကြီးမကြည့်လေပေါ့နော်။ဥပမာပေါ့အဲ COVID နဲ့မဆိုင်ဘူးလို့သိကြလောက်တဲ့စင်ပြန်မျိုးလေးပြောလာကြအောင်ကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးတွေချိန်နေတာဖြစ်တဲ့အတွက်ဒါမျိုးဆိုရင်တော့သူဟိုကောင်ဆယ်လင်းတဘောမျိုးကောင်ဆယ်လင်းဆိုတာတိတ်တူးစိတ်အေးချမ်းသွားအောင်လို့ပေါ့နော်ဒီလိုဒီလိုကတော့ဒီလိုယောဂလက္ခဏာနဲ့ဒီလိုမှတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြွားရတယ်ပေါ့နော်တချို့လူကတကယ်ကိုအဲ့လိုပြောရင်လည်းစိတ်ပူနေတယ်သူကနော်စိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကစေယုံစေယုံကြောင်းကျွန်တော်တို့ညီကြရဲပေါ့နော်တခါတည်းမှာတော့တခါတော့ကြုံပြီးလာအင်းကျွန်တော်တို့ရှိနေမြန်မာပြည်တယောက်ကပဲသူကိုယ်တိုင်အဲ့ဒီမျိုးကမျိုးနဲ့စမားဦးစီးချနာကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အင်းဒီသမီးဖုန်းနံပါတ်လည်းပြီးပြီးအလူလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့အငြင်းတန်းတော့ကျွန်တော်တို့ကအလူကိုယ်တိုင်ဖုန်းဆက်ပြီးလုပ်ပြီးရမှာမလို့မလုပ်နိုင်ဘူးဒါပေမဲ့သူတို့ကိုတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲမျိုးပါသူကျွန်မရဲ့ဌာနကိုသွားချင်တယ်သူဆက်ဆွဲခြင်းမျိုးဆိုရင်ကျွန်တော်တို့အဲ့ဒါတွေအရုပ်ပေးတယ်ပေါ့နော်ပြုံးပို့ပေးတယ်ပေါ့
ဆိုတော့အဲ့လိုပြောဆရာမတို့ call center လောက်တဲ့ခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရဟိုမေးခွန်းမေးတဲ့ဘက်မှာပဲဖြစ်ဖြစ်ဟိုဖြစ်ဆိုတဲ့ဘက်မှာပဲဖြစ်အခက်အခဲရှိတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရင်ပြောပြမှာကျွန်တော်ဆွဲနေတဲ့အချိန်မှာအဖွဲလေးခွဲပြီးတော့သွားနေရပေါ့နော်ဒီနေ့ရှင်းနာရမြင်လေးနှစ်နာရီမှာ GT တောက်ဆူရှိနေနေနဲ့နှစ်နာရီမြင်ရရှင်းနာရီတတုံးရှိတယ်ပေါ့နော်ဒီနေ့တနေ့ GT နှစ်ဆိုင်လို့ရှိနေတယ်ထောင်ငါးလောက်ဖြည့်ရတယ်ပေါ့နော်ကောပေါင်းထောင်ကျော်ဖြည့်ရတယ်ပေါ့အဲ့မှာအခက်အခဲတစ်ခုတော့ပါလဲဆိုတော့ဥပမာပြင်ပြင်ကမ်းနဲ့ဘယ်လိုလဲရှိအဲ6နာရီလုံးကိုပြန်ပြရအောင်ဖြည့်နေရတဲ့အချိန်မှာနောက်ဆက်တဲ့ call လေးတွေဝင်လာကျွန်တော်တို့လေးရက်ညောင်းခါရက်ညောင်းတာကနေစတယ်ပေါ့ဆဲဆိုပြီးတော့ပြောတဲ့ call မျိုးကြီးအဲ main internet ညင်းညင်းပြောတဲ့ call မျိုးကြီးနောက်ခလီးဒီပေါ့ခလီးကြီးကြောက်ကြောက်ဆက်တော့ဇက်တိုက်ဆက်နေတယ်ဆောင်းမမို့အုပ်စုလိုက်ကြီးစရာလုံးကျင်လိုက်တယ်ပြောနေနေနေနဲ့နောက်အဆုံးဆုံးကတော့အဲဆိုက်ရှယ်ရက်စမန်လို့ခေါ်လို့ရမျိုးပေါ့။အော်လိန်ဆိုင်အောင်ဆက်စောကားတဲ့စကားအသုံးလုံးနေနေပြောရခေါ်မျိုးတိခေါ်တာကြီးကျုံတာအဲ့ပေါ့နော်။ဒါပေမဲ့အဲ့ဒါကတော့ကျမဆိုလို့ကျင်တာဟိုအဲလူတရားခေါ်ရဆိုရင်ဒီလိုခေါ်မျိုးကအဲငါးခေါ်လောက်ပြီးတော့ဖြည့်ဖြည့်တည်းဆိုပြီးမင်းလည်းတကယ်တမ်းကျတော့ဖြည့်ရတဲ့လူကပြင်လဲပြင်မယ်လေ။ဒီခါစိတ်နှောက်ချက်ဖြစ်လာပေါ့နော်။အလိုမျိုးကြီးအကြွေးစားနော်လေအခုချိန်ကြီးရောကိုကဝင်းကြီးခံပြီးတော့ခြေနေပါလေဘာလို့ဆိုတော့တကယ်တမ်းသိချင်လို့နေတဲ့ပြည်သူကအများစုဖြစ်နေတော့လေ
စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွဲ National Call Center ကို UNICEF အဖွဲ့ရဲ့ပတ်ပေါ်မှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo,MyTel တို့ကလည်းပူပေါင်းဆောင်ရွက်နေကြပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါကာရက်စကယောဂါဖြစ်ပွားမှုတွေချမှတ်ထားတဲ့ကန့်သတ်မှုလျှော့ချပေးရမှာအသေးချာဂရုမစိုက်ဘူးဆိုရင်ဒီလိုဖြစ်လျှော့ပေးတဲ့နိုင်ငံတွေအနေနဲ့နောက်တစ်ခါထပ်ပြီးအတင်းကျပ်ချထားရေးတင်းပြီးလှုပ်လာရနိုင်ခြေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကပို့တဖူးနေမှာသတိပေးလိုက်ပါတယ်ခီးသွားကန့်သတ်မှုနဲ့တခြားကန့်သတ်မှုဖြစ်လျှော့ပေးတာတွေမဟုတ်ခင်ဒီယောဂါပို့မပြတ်မှန်အောင်ထိန်းချုပ်နိုင်တဲ့လှုပ်ဆောင်မှုတွေနဲ့အဆင့်လိုက်လျှော့ချတာမျိုးလုပ်ရမယ်လို့လည်းပြောပါတယ်အမေရိကန်က John Hopkins တက္ကသိုလ်စစ်တမ်းမှာတော့ဗိုလ်တော်ဘူးနေ့အထိဒီယောဂအကူဆက်ခံရသူပေါင်းက3,000-9,000ကျော်နဲ့တေဆုံးရသူက2,600ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။တေဆုံးရကသာကိုရိုနာဗိုင်းရပ်စ်ယောဂပိုးတဲ့အကြောင်းကိုဂုရယ်ပိုးပြီးပုံမှန်လင်းလင်းချပြခဲ့မယ်ဆိုရင်အခုလိုကမ္ဘာတစ်လောက်လူပေါင်း300,000တေဆုံးမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တော်ဘူးနေ့မှာပြောပါတယ်။ဒီလိုလူပေါင်း300,000တေဆုံးမှုကိုရောကမ္ဘာစီးပွားရေးကဆိုင်မှာကိုပါကဲတင်နိုင်မှာဖြစ်ပေမဲ့ဝူဟာမှာဒီယောဂါဆဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးဖြစ်ဖို့ January 3ရက်နေ့မှာတရုတ်မျိုးသားကျန်းမာရေးဌာန NHC ကအမိန့်ပေးခဲ့တယ်လို့လည်းပြောပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကတော့ဒီချိန်ရောကာယောဂါတန်းကိုကမ္ဘာတစ်လောဆွဆွဝဝရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကိုရောတရုတ်နိုင်ငံကိုပါဒီလိုပြစ်ဒဏ်ဝေဖန်မှုတွေမလုပ်သင့်ဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိမ်အောင်စုတွေဘာသာရေးဖွဲ့စည်းတွေနဲ့ပြည်ရင်းကလူမှုရေးဖွဲ့စည်းတွေအတွက်အိမ်သုံးအမျိုးအစားလျှက်စစ်ဓာတ်အားသုံးစွဲမှု85ယူနစ်အထိမီတာကျဲကိုမေလ10ရက်နေ့ကနေမေလ15ရက်နေ့အထိထပ်မံကင်းလွတ်ခွင့်ပေးသွားမယ်လို့လျှက်စစ်နဲ့စွန့်ရံဝန်ကြီးဌာနကကြေညာပါတယ်။ COVID-19 ရောဂါကာကွယ်တားဆီးရေးအမျိုးသားအဆင့်ဗဟိုကော်မတီကဧပြီ30ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတက်တန်းတိုးတဲ့နည်းတို့မီတာကကင်းလွတ်ခွင့်ပြုထားတာတွေကိုလည်းခုလိုထပ်ပြီးတက်တန်းတိုးပေးတာပါ။ဟောင်ကောင်ချင်းဆိုင်သတင်းဖွဲ့စည်းတွေကနှစ်စဉ်ပေးရလျက်ရှိတဲ့လူခွင့်ရေးဆိုင်ရာစာနယ်ဇင်းစုတွေကိုမေလ6ရက်နေ့ကထုတ်ပြန်ကြေညာရမှာ Frontier မြန်မာသတင်းဌာနကအက်ဒီတာချုပ် Thomas Key နဲ့ဓာတ်ပုံဆရာခွန်မြတ်တို့လူခွင့်ဆိုင်ရာစာနယ်ဇင်းအထူးစုတွေချင်းမြန်ခံရပါတယ်။ချက်တပင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ရက်ပါ။
This program has come to you from the Voice of America, Washington.